ဖားကန်မြို့နယ်နတ်မော်ကြီးရွာနဲ့မော်လကင်ကြီးရွာအနီးကရတနာဆန်းရွှင်ကြောက်စိမ်းလုပ်ကွက်မှာရေမစေးကြောက်ရှာဖွေသူတွေနဲ့လုံညုံရေးရဲတပ်ဖွဲ့ကြားပဋိပက္ခဖြစ်ပြီးရဲကတနတ်နဲ့ပြည်ရကရေမစေးကြောက်ရှာဖွေသူ၃ဦးထိခိုက်ဒဏ်ရာရသွားတာကြောင့်ဖားကန်မြို့နယ်စေယုံကိုပို့လိုက်ရပါတယ်ဒီအကြောင်း VOA သတင်းနောက်မအေးမာကတင်ပြမှာပ
ါဖားကန်ကြောက်စိမ်းတူဖော်တဲ့ဒေသတွေမှာရုံရင်ဆန့်ခတ်မှုတွေနဲ့ပဋိပက္ခတွေဖြစ်နေတာကြောင့်မကြာခဏဆိုသလိုလူသေဆုံးမှုတွေထိခိုက်ဒဏ်ရာရရှိမှုတွေကရှိနေတာပါစက်တင်ဘာလ6ရက်နေ့မနေ့ပိုင်းမှာတော့နတ်မော်ကျေးရွာနဲ့မော်လကင်ကျေးရွာအနီးကရတနာဆန်းရွှင်လို့ခေါ်တဲ့ကြောက်စိမ့်တည့်ရွက်လုပ်ွက်အတွင်းမှာရေမစေးကြောက်ရှာဖွေသူတွေကကုမ္ပဏီရဲ့လုပ်ွက်တဲကိုကြောက်ရှာဖွေဖို့ဝင်ရောက်ရာကနေလုံခြုံရေးယူထားတဲ့ရဲတွေကပြစ်ခတ်ခဲ့တာဖြစ်ပါတယ်ဒေသခံလည်းဖြစ်အလွတ်သတင်းတော့လည်းဖြစ်တဲ့ကိုဇော်မိုးထက်ကအခုလိုရှင်းပြပါတယ
်ဒီမစေးသမား၃ယောက်ထိခိုက်ခံရရတာမှန်တယ်ဖားကန်စေးုံကြီးမှာစစ်ဖူးတောင်မှခံရတယ်ဆိုတော့တောင်ကြီးကပြောပြတာကတော့ဒဏ်ရာရတာက၃ယောက်ဟုတ်တယ်မျက်လုံးသားကိုဒီက၁ယောက်လက်မှာထိတာ၁ယောက်ဒီပေါင်မှာထိတာ၁ယောက်ပဲနော
်ပဋိပက္ခဖြစ်ခဲ့ရတဲ့အခြေအနေတွေကိုတော့ကိုဇော်မိုးထက်ကအခုလိုရှင်းပြပါတယ
်အဲ့လိုဝင်ဝင်ပြူးတဲ့အချိန်မှာတချို့ကြတော့လေဝင်ရမယ့်အချိန်တည်းဟိုအထက်ကလုံးဝတင်းသိမ့်နေတဲ့အချိန်မှာပဲဝင်ရမယ့်အချိန်တည်း15မိနစ်စောရပြူးလို့နိုင်ွယ်စောရပြူးလို့အဲ့လိုစောစောဝင်တဲ့ခါကျတော့ဟိုရက်တက်ဖွဲ့တွေနဲ့တားကြစီးကြရဲနဲ့တချို့ကြလည်းမနိုင်ဘူးပဲရက်တက်ဖွဲ့ရာနေတယ်ဒီမစီရများတယ်ဆိုတော့အဲ့မှာပြစ်ခတ်မှုတွေဖြစ်တာပါပဲ
ဖားကန်မြို့နယ်စိတ်မှုအုပ်စုမှာပဲစက်တင်ဘာလ9ရက်နေ့ကဘဲဟိုးကားကြီးတွေနဲ့ကြောက်ရှာဖွေသူတွေကိုတော့နေမြေကန်စစ်တပ်တပ်မ33ကဖမ်းဆီးခဲ့တယ်လို့လဲဆိုပါတယ
်ဒီတပ်ကမောင်းပြီးတော့သွားတာကခုနှစ်စီးပေါ့နော်6စီးကတော့ရောက်သွားပြီတစီးကတော့ပြစ်နေတယ်ပေါ့နော်အဲလူကတော့9ယောက်ဖမ်းထားတယ်ပြောတယ
်ဖားကန်မြို့နယ်အတွင်းကကြောက်စိမ့်တူဖို့တဲ့လောက်ွက်နေရာတွေမှာလက်ရှိပြစ်ခတ်မှုအခြေအနေနဲ့ပတ်သက်လို့နေမြေကန်ရဲစခန်းကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဖားကန်ကြောက်စိမ့်ဒေသဟာရေမစေးကြောက်ရှာဖွေသူတွေနဲ့လောက်ွက်လုံခြုံရေးရဲတပ်ဖွဲ့တွေကြားမကြာခဏဆိုသလိုပဋိပက္ခတွေကဖြစ်ပွားလေးရှိတာပါ။2018ခုနှစ်ထဲမှာပဲလောက်ွက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုတွေကြောင့်ရေမစေးလုံသား10ဦးတက်မနေတေဆုံးခဲ့ရတယ်ဆိုပြီးကိုဇော်မိုးထက်ကပြောပြပါတယ်။2018ခုနှစ်အတွင်းဖားကန်ကြောက်စိမ့်တွင်းနေမှာမြေပြိုမှုကဘာပြိုကျမှုတွေကြောင့်လူပေါင်း80ကျော်သေဆုံးခဲ့ရပြီးဒဏ်ရာရသူ20ထက်မနည်းရှိခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်ဖားကန်ဒေသအတွင်းကြောက်စိမ့်တူဖော်မှုတွေနဲ့ပတ်သက်လို့ပြည်နယ်အစိုးရကတော့ထိန်းချုပ်ဖို့ခက်ခဲတာကြောင့်ပြည်ထောင်စုအစိုးရကိုပဲထိန်းချုပ်ဖို့တင်ပြခဲ့တယ်ဆိုပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်ပြည်ထောင်စုအစိုးရအနေနဲ့လက်ရှိဆောင်ရွက်ချက်တွေကတော့ဖားကန်ကြောက်စိမ့်တူဖော်တဲ့နေမြေထဲမှာတက်မ33နဲ့ရဲတိုက်ခိုက်ရေးတပ်ရင်30လို့ကိုတော့ကုမ္ပဏီတွေအတွက်လုံခြုံရေးယူပြီးဆောင်ရွက်နေတာတွေ့ရတယ်ဆိုပြီးဖားကန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါရှိလဆိုင်ကပြောပါတယ်အစိုးရအဆက်ဆက်စီကံမဲ့ကြောက်စိမ့်တူဖော်မှုတွေကိုစီကံတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါဝင်သဘောပတ်ဝန်းကျင်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်တက်လာကာက2016ခုနှစ်ထဲမှာတောင်းဆိုထားပေမဲ့ကြောက်စိမ့်တူဖော်မှုတွေကတော့ဆိုင်ငံ့ထားတာမရှိဘဲဆက်လက်တူဖော်နေစေဖြစ်သလိုလူသေဆုံးမှုတွေကလည်းမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်ရှင်